ရခိုင်ပြည်နယ်တွင်စစ်ဆင်ရေးတွေမှာမြန်မာစစ်တပ်ကစစ်ရာဇဝမှုတွေကိုကျူးလွန်နေတယ်ဆိုပြီး Amnesty International နိုင်ငံတကာလူ့အခွင့်အရေးအဖွဲ့ကြီးကဝေဖန်ခဲ့တဲ့အပေါ်မြန်မာတပ်မတော်ဘက်ကညင်းဆိုပြီးသူတို့အနေနဲ့စစ်ရေးပြစ်မှတ်တွေကိုတော့တတ်ခတ်ခဲ့တာဖြစ်တယ်လို့တုံ့ပြန်ပါတယ်အေးရခိုင်အဖွဲ့ဖက်ကအရက်သားကြေးရွာတွေထဲကနေတိုက်ခတ်တာကြောင့်လိုအပ်တဲ့အင်အားသုံးဆောင်ရတာဖြစ်တယ်လို့လည်းတုံ့ပြန်ပါတယ်ကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ပါမေလ29ရက်နေ့ထုတ်ဒီ Amnesty International နိုင်ငံတကာလူ့အခွင့်အရေးအဖွဲ့အစည်းအဝေးခန်းစားထဲမှာအရင်နှစ်နှစ်ခန့်တုန်းက Ranger Muslim တွေပေါ်စစ်ရာဇဝမှုကျူးလွန်ခဲ့တဲ့မြမတပ်မတော်ရဲ့ဒေသခံတပ်တွေအပြင်နောက်ထပ်တပ်မအစ်စ်တွေပါထပ်တိုးပြီးလက်ရှိရခိုင်ပြည်တွင်းစစ်စင်ရေးလုပ်နေတာကတမရော်ထိပ်ပိုင်းပူဇုတ်ကြီးတွေပါဝင်ပတ်သက်နေတာကိုပြတယ်လို့ထောက်ပြလိုက်ပါတယ်။ဒါအပြင်ဒီနှစ်ဆန်းပိုင်းမှာရခိုင်ပြည်နယ်အတွင်းရဲစခန်းတွေကိုအေးအေးရခိုင်လက်နက်ကင်တပ်တွေကဝန်တိုက်ခဲ့ပြီးတမရော်ဘက်ကတံပြန်စစ်ဆင်ရေးတဲ့နောက်ထပ်ဆေးရဆွေးမှုတွေကျူးလွန်မှုတွေဖြစ်လာရတာကအရသာဆိုးရအနေနဲ့အေးအေးကိုချိန်မုံ့ဖို့အမိန်ပေးပြီးမှဖြစ်တယ်လို့လည်း Amnesty International ကဆက်ထောက်ပြလိုက်ပါတယ်။ဒါပေမဲ့မြမတမရော်သတင်းမှန်ကြံကြားရေးအဖွဲ့အတွင်းမှဗိုလ်မှူးချုပ်စော်မင်းထွန်းကတော့အခုလိုစစ်ရာဇဝမှုကျူးလွန်တာမဟုတ်ပဲရွာတွေတဲကနေအေအေကပြန်ပစ်ခဲ့တာကြောင့်လိုအပ်တဲ့အင်အား300တာဖြစ်တယ်လို့ပြန်ပြောပြပါတယ
်စစ်ရာဇဝမှုကပတ်တယ်လာပြီလားပြောရမယ်ဆိုရင်ကျွန်တော်တို့ပြောလို့လာကြတိုက်ခိုက်တဲ့နေရာမှာကျွန်တော်တို့အာရုံကြီးတိုင်းနဲ့ဒီလိုအင်ဂျင်နီတိုင်းနဲ့ကျွန်တော်တို့စီးရေးဆိုင်ရာပြည်မတွေကိုလာတို့ဖောင်ရွက်လို့ရှိတယ်စစ်စီဖောင်ရွက်ခဲ့မှုကိုပိုင်းနဲ့ပြောရလို့ရှိရင်ကျွန်တော်တို့ကစိုးရတာကလည်းဒီလိုထားပြီးဖြစ်ပါတယ်ဖောင်ရွက်မှုနေရစ်စစ်စီဖြစ်ပါတယ်ဒါတော့ဒီလိုပြတ်တက်ပါလို့အဲ့တွေ့မြင်ရင်လောက်ဆောင်နေလို့ပိုင်းဟာဒီဆွဆွဲကြတရားဘယ်ကနေအခြေခံဖြစ်ပေါ်လာလဲဆိုတော့ကနဘတ်တကတော့ကြာရွာအနီးနားမှာဖြစ်တဲ့ခိပြုမှုတွေကြောင့်ဖြစ်ပေါ်လာတယ်ကျွန်တော်ကယူဆတယ်။အဲ့ဒီရွာအနီးနားမှာတိုက်ပွဲတွေမဖြစ်နိုင်အောင်မဖြစ်အောင်ဆိုလို့ကျွန်တော်တို့ဂရင်းထုတ်ပြန်တဲ့အခါတိုင်းမှာတော့လက်ရွာပြည်သူလူထုအနေနဲ့တော့ဒီပေးမှုအတိပေးမှုကကျွန်တော်တို့ပြုလုပ်ရရှိတယ
်။ဒါအပြင် Amnesty International အဖွဲ့ကပဲဒီရခိုင်ပြည်နယ်အတွင်းဆိုးရတဲ့လူခွင့်ချိုးဖောက်မှုတွေကိုတားဆီးနိုင်ဖို့နိုင်ငံတကာအနေနဲ့ပြက်ကွက်နေတာကြောင့်ဒီကြေညာကို ICC နိုင်ငံတကာရာဇဝတ်ခုံရုံးကိုအများဆုံးလွှဲပြောင်းပေးတယ်လို့အကြံပြုထားတဲ့အပေါ်မှာလည်းဗိုလ်မှူးချုပ်စော်မင်းထွန်းက
ICC ဆိုတာဒီကနိုင်ငံအတွင်းမှာဒီအိုင်နဲ့ပတ်သက်လို့ကြာအေးအေးမြေမရှိဘူးအပြစ်ပေးမှုမရှိဘူးဆိုတဲ့အချိန်ကြမှာတာဝင်ရောက်ဆုတ်ဖက်ဖြစ်ရတယ်ပြီးရင်သူကဟောဝင်နိုင်ငံတကာနိုင်ငံနဲ့ဖြစ်ရမယ်ကျွန်တော်တို့အနေနဲ့ဒီစစ်တပ်ဖြစ်ပေါ်တဲ့ပြည်တော်များတဲ့အဲ့ဒီနေရာအတွင်းမှာကျွန်တော်တို့ကျူးလွန်ခဲ့တဲ့ဆိုရင်လည်းကျွန်တော်တို့အရေးယူမှုမရှိဘူးပါမရှိဘူးကျွန်တော်တို့အရေးယူမှုဆောင်ရွက်နေတဲ့အခြေအနေမှာဒီ ICC ဆိုတာဖြစ်ပေါ်လာရတာကြောင်းမရှိဘူးလို့ကျွန်တော်ပြောလိုပါတ
ယ်ဒါပေမဲ့တပ်မတော်ကအရင်အင်းချင်းရွာမှာတပ်ဖြတ်မှုဖြစ်တာကြောင့်ထောက်တန်းအဖြစ်ပေးထားတဲ့တပ်မတော်သားတွေကိုပြန်လွှတ်ခဲ့တဲ့ပုံမေးမြန်းရမှာဗိုလ်မှူးချုပ်ဇော်မင်းထွန်းကတမရသားတွေမှာလည်းအစနာခံပိုင်ခွင့်ရှိတယ်လို့ဆိုပါတယ်
။အဲ့ဒီစစ်ပင်မှာကျွန်တော်တို့ကဒီစစ်တီ9ဦးပေါ့စစ်တီ9ဦးကိုအင်းအင်းကိစ္စမှာကျွန်တော်တို့သာတောင်းတ10နှစ်စီကျွန်တော်တို့ပြည်တံချမှတ်ခဲ့တာရှိတယ်။ဒါကြောင့်အဲ့ဒီ9ယောက်ကဟိုအစနာခံလာတမရကဝင်ပြီးရေးစီကိုအစနာခံလာတင်တယ်။အဲ့ဒီအစနာခံလာတဲ့ဖြစ်စဉ်မှာအဓိကပေါ်လာတာကတော့ဒါတော့သူတို့ဒီအရင်တော့ပြစ်မှုဖောင်းများမရှိဘူးဆိုတာသင်စားတယ်။ဒီပြစ်မှုတစ်ခုကသူတို့ကျူးလွန်ခဲ့တယ်အရင်တော့ကျွန်တော်တို့ကျူးလွန်ကြတဲ့ပြစ်မှုတွေမရှိဘူးဆိုတာသင်ရှားတယ်။နောက်တစ်ချက်ကတော့ကျွန်တော်တို့ဖတ်သင်ရှားတာ intention ပေါ့။သူတို့ရဲ့ intention ကိုကျွန်တော်တို့သိရတဲ့အခါမှာသူတို့ရဲ့ intention ပြီးဒါအကြမ်းဖက်ဆယ်အောင်နဲ့ပတ်သက်ဆိုတာကျွန်တော်တို့ဒီတပ်ဖြတ်ဖို့အတွက်အာရင်းနဲ့တန် intention ရှိဘူး။ပါဝင်ရရဲ့စိတ်တော်လုံးဆောင်မှုကဖြစ်သွားတယ်ဆိုတာသင်ရှား
တယ်။တကယ်တော့ဒီ Amnesty International အဖွဲ့ရဲ့အစည်းအဝေးခန်းစာထဲမှာအေးအေးရခိုင်လက်နက်ကိုင်အဖွဲ့အနေနဲ့လည်းအရသားတွေကိုဖမ်းဆီးတာချင်းချောက်တာပါဝင်လူခွင့်ရင်ချုပ်ဖောက်မှုတွေရှိနေတယ်လို့ဆွဆွဲထားပါတယ်။ဒါအပြင်မြမစိုးရနဲ့တပ်မတော်အနေနဲ့တရားဝင်အသိမှတ်ပြုခေါ်ဆိုလေးမရှိတဲ့ Ranger တွေကို2019ဩဂုတ်လတုန်းကလည်းအလားတူပြင်းထန်တဲ့ဖြတ်လိပြက်စစ်စင်ရေးလုပ်ပြီးနှိမ်နှင်းခဲ့တယ်လို့လည်း Amnesty International ရဲ့အစည်းအဝေးခန်းစာထဲမှာဖော်ပြထားပါတယ်ခင်ဗျ။